ရုရှားခြေဆိုင်လူမှုကွန်ရက်ဆိုရှယ်မီဒီယာ BK ဟာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကောင့်ကိုပိတ်ပြက်လိုက်တယ်လို့ AFP သတင်းကဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဖုန်းတော်ကြီးဝီရသူတို့ရဲ့ BK အကောင့်နေနဲ့ပတ်သက်ပြီးတိုင်ကြားချက်အများအပြားလက်ခံရရှိခဲ့ပြီးတဲ့နောက်အပိသက်ပိတ်သိမ်းလိုက်တဲ့အကြောင်း BK ကုမ္ပဏီက AFP သတင်းဌာနကိုပြောဆိုထားပါတယ်။ဒါအပြင်လူမှုကွန်ရက် BK ပေါ်မှာရေးသားချက်တွေကိုစောင့်ကြည့်နိုင်ဖို့မြန်မာစကားပြောဝန်ထမ်းတွေကိုလည်းငှားထားတယ်လို့ BK ကထပ်လောင်းပြောပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ BK အကောင့်မှာတော့ follow လုပ်ထားသူ 38,000 လောက်ရှိပါတယ်။ဒါပေမဲ့ဒီကနေ့တင်းတင်းလာနေမှာတော့ BK ရဲ့စီမင်းစည်းကမ်းတွေကိုဖောက်ဖျက်တဲ့အတွက်အကောင့်ကိုပိတ်ထားတယ်ဆိုတဲ့စာကိုပဲတွေ့ကြရပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရရဆက်ဆက်ဖြိုခွင်းမှုတွေအပေါ်နိုင်ငံတကာစုံစမ်းစစ်ဆေးမှုနဲ့အရေးယူဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကတိုက်တွန်းပြောဆိုပြီးတဲ့နောက်လူမှုကွန်ရက် Facebook ကနေမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook နဲ့စစ်တပ်ရဲ့သတင်းပြန်ကြားရေး Facebook စာမျက်နှာတွေကိုပြီးခဲ့တဲ့သတင်းသုံးဖက်တုန်းကမှပိတ်သိမ်းခဲ့တာဖြစ်ပါတယ်Facebook စာမျက်နှာပိတ်သိမ်းခံရပြီးတဲ့နောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ VK အကောင့်ကိုဖွင့်ခဲ့တာပါ Facebook ကိုမသုံးတော့ဘဲရုရှားခြေဆိုင်လူမှုကွန်ရက် VK ကိုသုံးကြဖို့လဲ Facebook သုံးတဲ့မြန်မာတွေချမ်းမှာလှုံ့ဆော်စီယုံခဲ့ကြပါတယ်မွတ်စလင်စန့်ချင်ရေးဟောပြောတဲ့ဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာအသုံးပြုခွင့်တမ်းမြှင့်ပိတ်ပင်ခံရပြီးတဲ့နောက်မှာဖုန်းတော်ကြီးဦးဝီရသူကလည်းရုရှားခြေဆိုင် BK လူမှုကွန်ရက်မှာအကောင့်ဖွင့်ခဲ့ပေမဲ့လည်းအပိတ်ခံခဲ့ရပါတယ်ရှင်